တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူအရ60ကျော်လာပြီဖြစ်ကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်ပြီးအသွားအလာပိတ်ဆို့မှုတွေနဲ့အတူမြန်မာတရုတ်နယ်စပ်ကုန်စည်စီးဆင်းမှုလည်းလုံးဝရပ်တန့်သလောက်ဖြစ်သွားပါတယ်။ရခိုင်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုညင်းညံကပြောပြပေးပါမယ်ခင်ဗျာ
။ရွှေလီမှာကိုဗစ်အတည်ပြုလူနာအသင်းနှစ်ယောက်ဒီနေ့ထပ်တိုးပြီးမတ်လကုန်ကနေဧပြီလ6ရက်နေ့အထိ68ယောက်ရှိသွားပြီလို့ယူနန်ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တာပါ။မြန်မာတရုတ်နယ်စပ်ရွှေလီနဲ့ကျဲကောင်နှစ်ခုမှာကိုဗစ်ရောဂါတွေတွေ့ရှိပြီးစစ်ဆေးမှုတွေစတင်လှုပ်ဆောင်ရာကနေအခုလိုထပ်မံတွေ့ရှိခဲ့ရတာပါဒီထဲမှာမြန်မာ15ယောက်ထက်မနည်းကူးစက်ခံထားရကြောင်းစာရင်းတွေမှာဖော်ပြထားပေမဲ့အရေးအတွက်အတိအကျကိုတည်တံ့ခွဲထုတ်ပြထားတာမျိုးတော့မရှိပါဘူးရောဂါပြန်စတွေ့တဲ့ကျဲကောင်ကိုလော့ခ်ဒေါင်းချထားပြီးတော့ရွှေလီကိုတော့ဒီရက်ပိုင်းမှာဆက်တိုက်ပိတ်လိုက်တာပါကျန်းမာရေးအတွက်တည်တံ့ဆောင်ကြည့်ခံနေရတဲ့မြန်မာအများစုကလည်းကုန်ကြစည်တွေရှိလာပြီးအလုပ်တွေပိတ်ထားလို့အခက်အခဲတွေကြုံနေရတယ်လို့ဂျင်နာနွေထွေပရာဟိတအဖွဲ့ကဦးနောင်နောင်က VOA ကိုပြောပြပါဗျ။အဲ
့တော့ကျွန်တော်ဒီတော့ပြောရရင်အခုလောဆယ်နေဟာတော့အကုန်လုံးပိတ်တယ်ကွာ။ပြန်ဆက်လို့မရတာတခုလောက်ကနေပိတ်ထားတယ်တော့လာလို့မရဘူး။၅ရက်နေရတော့အဲ့ဒီရောဂါတွေဒါအဖြစ်လို့ဆိုပြီးမှတရက်ပိတ်ပြီးမှမနေ့ကတော့လည်းထိုးပေးတယ်ကျမကြီးတို့ဆေးတယ်ပေါ့။ဆေးနေတာတော့အခုရင်းရမယ်ဟိုတယ်မှာတော့ပြောသွားတဲ့အခါကျရင်ဒီငွေကြီးတွေကကိုမတန်တဆာကြီးတွေပေါ့ကိုမတန်တဆုတ်လို့ပြောလဲတလားသာတော့လောကမရတဲ့ဟာတွေကိုဒီပေးရတာရှိရတယ်နော်အစံပြီးတာလေးတွေရှိတော့ပေါ့ငနေငနေလောများတော့အခုကြီးနေတယ်ဒီယောဂမရှိဆိုရင်တော့ဆောက်လို့ရတယ်ဆောက်လို့ရလို့လာကလာတော့တယ်လောကကြီးပေါ့တော်တော်လေးပဲတယ်လေနော
်အကန့်အသတ်နဲ့သွားနေတယ်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကလည်းမနေ့ကစပြီးလုံးဝရက်တန့်သွားပြီးတော့ဆန်အပါဝင်တကြားကုံကြောင်းနဲ့ရေရွက်ကုံတွေတင်ပို့လို့မရတော့ဘူးလို့မူဆယ်ဆန်ကုံစီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါရယ
်အရွှေလီမြို့တွေကလူတွေကတော့ဈေးကဖွက်ဖို့လို့မရတော့ဘူးဒါအိမ်ထဲမှနေဆိုင်တာအဲ့ဒီအတွက်ခိတ်ကတော့လုံးဝပြေးလိုက်တယ်တကယ်ဘယ်နည်းပြဖွင့်မယ်ဆိုတော့မသိဘူးလော်ဒေါင်းချတာတပတ်တော့ချလာတယ်ဒီအတွက်တရုတ်မြန်မာလက်စကုံတွေကလုံးဝဆက်တက်မလို့ဖြစ်သွားပြီဒါပေမဲ့ဖျဲသီးတို့တဖားသီးတို့ကိုကြတော့ရွှေလီမြို့နဲ့ဆယ်မန်လောက်ဝေးတဲ့ကျင်းဆန်းကျောက်ခိတ်ကနေတော့ဝင်ခွင့်ပြုတယ
်ဧပြီလ5ရက်နေ့အထိယူနန်ပြည်နယ်ကလူပေါင်း9သိန်းကျော်ကိုကာကွယ်ဆေးထိုးပြီးပြီဖြစ်ကြောင်းယူနန်အစိုးရရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတဲ့အကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကရေးသားထားပါတယ်။ဒါဟာတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီနယ်ကျဲကောင်မှာတစ်နှစ်ကြာပြီးဒုတိယအကြိမ်မြောက်ကူးစက်တာလည်းဖြစ်ကြောင်းတရုတ်သတင်းတွေမှာရေးသားကြပါတယ်ခင်ဗျာ။